သမ္မတဒေါနယ်ထရန့်ရဲ့တက်တန်းကာလနောက်ဆုံးသတင်းပတ်တွေအတွင်းကာဝေးဆိုင်ရာမူဝါဒအကြီးအကျယ်အပြောင်းအလဲလုပ်မှာစိုးရိမ်နေကြခြင်းမှာပဲအမေရိကန်ဦးဆောင်တဲ့စစ်ပွဲနဲ့ပတ်သက်ပြီးကာကွယ်ရေးဌာနယာယီဝန်ကြီးခရစ်စတိုဖာမီလာရဲ့ဌာနဆိုင်ရာပထမဆုံးထုတ်ပြန်တဲ့စာထဲမှာရှင်းလောက်မညီတဲ့သဘောတွေတွေ့နေရပါတယ်။တောက်ကြန်နဲ့ထုတ်ပြန်တဲ့စာထဲမှာဒီစစ်ပွဲဟာမပြီးဆုံးသေးကြောင်းဖော်ပြထားတယ်လို့အယ်ကိုင်ဒါနဲ့အပေါင်းပါတွေကိုချိန်မုံးတာဟာပြီးဆုံးလို့နေဖြစ်နေပေမဲ့အရင်မဟာဗျူဟာတွေတဲကမှောင်ရင်မှုမျိုးကိုရှောင်ပြီးပြီးဆုံးတဲ့အထိတက်ရမှာဖြစ်ကြောင်းပြောပါတယ်။ဒါပေမဲ့လည်းနောက်တစ်ပိုက်မှာတော့မစ္စတာမီလာကဒီတိုက်ပွဲတွေနဲ့ပတ်သက်ပြီးကိုယ်စွမ်းရှိသလောက်လှုပ်ဆောင်ခဲ့ပြီးစိန်ခေါ်မှုတွေကိုချိန်မုံးနိုင်ပြီဖြစ်ကြောင်းအခုချိန်ကတက်သားတွေအိမ်ပြန်လာရမယ့်အချိန်ဖြစ်ကြောင်းရေးသားထားတာပါ။ကာကွယ်ရေးဌာနမှာမတ်အက်စပန်နီယာအတွက်မီလာကိုအခုလိုအချိန်မျိုးမှာအစားထိုးခန့်ခဲ့တာနဲ့ပတ်သက်ပြီးလက်ရှိနဲ့လက်ဟောင်းစစ်ဖက်ဆိုင်ရာအကြီးအကဲအရာရှိတွေနဲ့ကျွမ်းကျင်သူတွေကစိုးရိမ်ကြောင်းပြောကြားခဲ့ကြပြီးဒါအမေရိကန်ရဲ့စီးရဲမူဝါဒပြောင်းလဲမှုတွေအမြန်လှုပ်လာနိုင်တယ်လို့မတည်ငြိမ်တဲ့အနေအထားမျိုးတွေပေါ်လာနိုင်တယ်လို့သတိပေးကြပါတယ်။အယ်ကိုင်ဒါနဲ့တခြားအကြမ်းဖက်အဖွဲ့တွေခြေကုပ်ယူလို့မရအောင်မဟာမိတ်တွေနဲ့လက်တွဲပြီးအနည်း20နီးပါးတိုက်နေတဲ့အာဖဂန်စစ်ပွဲအတွက်တာဝန်ချထားတဲ့အမေရိကန်တပ်သား4500လောက်ကိုသမ္မတထရန့်ကပြန်ပြီးခေါ်ယူခြင်းနေတာအတွက်လဲစိုးရိမ်နေကြတာဖြစ်ပါတယ်။